နိုင်ငံကျော်စာရေးဆရာမကဗျာဆရာမကြီးဒေါ်ကြည်အေးဟာအသက်89နှစ်ပြည့်ပြီးရက်ပိုင်းမှာပဲဒီဇင်ဘာလ28ရက်နေ့ဗုဒ္ဓဟူးနေ့မနေ့6နာရီ49မိနစ်ကအမေရိကန်ပြည်ထောင်စုညူယောက်မြို့မှာကွယ်လွန်သွားပြီဖြစ်ပါတယ်။ဇာမနာအခမ်းအနားကိုဆရာမကြီးကြည်အေးရဲ့ဆန္ဒအတိုင်းမိသားစုတွေကအစီအစဉ်မှာဖြစ်တယ်လို့သိရပါတယ်။ဆရာမကြီးကြည်အေးကွယ်လွန်သွားပြီလို့သိရချိန်မှာမြန်မာနိုင်ငံတဝန်းကစာပေအမှုပညာသမားတွေကဗျာဆရာတွေနဲ့စာဖတ်ပရိသတ်တွေကမြန်မာစာပေအမှုပညာလောကအတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးတစ်ခုဖြစ်ဝန်းနေကြည်ကွယ်ခံစားရကြောင်းကြည်ရဖို့ပြကြပါတယ်ကွယ်လွန်သူဆရာမရည်ကြည်ရဲ့စာပေကဗျာခန်းစားချက်စာစုတွေအပေါ်ကဗျာဆရာတို့ရဲ့ဒီစာရေးဆရာတို့ရဲ့အမြင်တွေကိုဦးကျော်စန္ဒာစူးစီးတင်ပြထားပါတယ်ရှင
်ဆရာမအောင်မွန်ဟာကြည်အေးထက်နောက်ကျပြီးစာပေလောကထက်ကိုဝင်ရောက်လာပေမဲ့အထူးသဖြင့်ရှုမွားမဂ္ဂဇင်းမှာကြည်အေးနဲ့အတူရေးသားလာတဲ့ရေးပေါ်ရေးပတ်အတူဖြစ်ခဲ့ပါတယ
်ကြည်အေးကစာဖတ်အားကောင်းတယ်အလွန်အမင်းကိုကောင်းတယ်သူစာရေးတဲ့အချိန်မှာကံဝင်စာအုပ်တွေကိုအများကြီးဖတ်ထားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ဇက်ကောင်တို့ဇက်အိမ်တို့ဖွဲ့တဲ့အခါမှာအော်စရာကောင်းတော့အောင်သူကြုံအောင်မြင်တာကိုသတိထားမိပါတယ်နောက်တစ်ခုကတော့ကကြည်ရဲ့စာဟိဆိုတဲ့ကရဲရဲတွေးရဲရဲရေးဆိုတယ်လို့ပဲတပြိုးကျစာပေတွေနဲ့မတူတဲ့အတွက်ကြောင့်မလို့လည်းပဲသူ့ရဲ့အောင်မြင်မှုကိုမကြိုက်ကြတဲ့လူတွေကအဲ့ဒီဒုံတွေကစပြီးရှိလာပါတယ်သူ့ရဲ့ထူးခြားမှုတစ်ခုကဘာလဲဆိုလို့ရှိရင်ဗမာစာပေလောကမှာရှိခဲ့တဲ့မိခင်ရဲ့အာနဲ့ချက်များကိုပေါ့လေနော်ရေရတင်းတင်းရေးတာမျိုးဥပမာနွမ်းလျအိမ်ပြန်မှာတွေ့ရပါလေအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ကလွန်ခဲ့တဲ့3လလောက်တုန်းကတယ်လီဖုန်းနဲ့ပြောတဲ့အခါမှာသူ့ကိုစာပေဒီအစ်စ်ကိုရောက်အောင်သင်ပေးတဲ့အိန္ဒိယဆရာကြီးမစ္စရာကိုကလားယူရောမဝင်တယ်လို့ပြောတော့သူ့အဖေကတော်တော်စိတ်ဆိုးတယ်တဲ့နောက်တစ်ချက်ကတော့ကစေးเจ้าမှသူအဲ့ဒီလိုတက်နေတာစာပွဲမကြဘဲနဲ့မိကလေးကတော့ဆိုရင်တော်တော့ပြီဆိုပြီးတော့ကြောင်းထွက်လိုက်ရတဲ့အတွက်မကြည်နဲ့တာဆိုပြီးအဲ့ဒီလိုပြောပြဘူးပါလေ
။ကဗျာဆရာအောင်ဝေးကတော့သူတို့နဲ့ခစ်ပြိုင်ကဗျာဆရာရဲ့အပေါ်မှာဆရာမကြီးကြီးဩဇာပဲလို့ဆက်ရောက်ခဲ့တယ်ဆိုတာကိုအခုလို့ရှင်းပြပါရစေ
။နိုင်ငံများထွက်သွားပြီမဲ့လေဒေါ်ကြည်ရဲ့စာရီကပြည်တွင်းကစာပေလောကမှာရောစာဖတ်ပရိသတ်ဝင်ဝင်မှာပါ။မမှုတန်တုံးမယ်အထူးသဖြင့်မော်ကြည်အေးကဗျာကြီးကဆူးရှတယ်တွေးမြင်နေရတခြားကဗျာဆရာကြီးနဲ့မတူအရင်အဖွဲ့ကလည်းဒါစမ်းတက်တယ်ကျွန်တော်တို့ထူးထူးခြားခြားကြည်အေးကိုဘာကြောင့်ဆွဲမဲ့တယ်လဲဆိုကြည်အေးအမြင်မယ်ဥပမာဩဆရာရဲ့အစ္စာတက်ကဗျာထဲမှာကျမချင်းမြဲတန်တာဝဲမှခွဲထွက်ခြင်းဘူးတက်မဲ့ဦးမြင်နောက်မွေးပြော်ညစ်တွေတေမျိုးຫນွယ်လေရရွှင်ဝင်သားငါလူသားဟုတရားထုတ်တဲ့တတိဖြစ်၏တဲ့ဟိုဒါ philosophy အနုစားတစ်ခုပါပဲဒေါ်ကြည်ကဗျာကြီးကဒါ philosophy romantic ဖြစ်တယ်နောက်ဒေါ်ကြည်ကအမေရိကကိုဖွဲ့တဲ့ကဗျာတပုတ်ရှိတယ်ဆရာကြီးပထမအမြင်နဲ့1980နှစ်မှာပဲရေးတာအဲ့ဒီအချိန်အဲ့ဒီကာလတုန်းကအမေရိကရဲ့ဒီတိုင်းအောင်ခွဲခြားမှုတွေမူရင်းစည်းဝါးတွေကိုကင်းနေရတနာတွေအဲ့ဒါတွေကိုသူရေးတာအဲ့ဒီတည်းမှာလေနှင်းချင်းဖုံးကွယ်နိုင်ငံကျေစွာကျွဲဟာဆောင်ပြီးနှင်းမောင်ကနာရတကားတဲ့အမေရိကရဲ့အနိဋာယုံကြီးကိုသူမြင်တာလေသူဖွဲ့ခဲ့ဘူးလေဒါကြီးက realism တွေပါပဲ
မြန်မာသားကတိကဟောင်းဆိုင်ဆရာမမင်းကြီးကတော့ဆရာမကြီးကြည်အေးရဲ့စာပေတွေဟာသူခေတ်စာပေလောကမှာပိုလို့တော့မှထင်ရှားတောက်ပြောင်လာတယ်လို့သုံးသပ်ပါတယ
်ကျမကအဖေစာအုပ်စင်ကစာပြီးတော့ကြည်အေးကိုတည်တာဟိုကျောင်းသားနဲ့ဆက်ဆက်ပြီးတော့ကြည်အေးကိုကျမသိခွင့်မရခဲ့ပါဘူးကျမဘာသာရှာဖွေဖတ်ရင်းနဲ့ကြိုက်လို့မလို့ဒီကြည်ရဲ့ဝိထုတွေကြရားတွေပေါ့နော်ဖတ်တယ်။နောက်အဲ့ဒီအချိန်မှာကျမကိုယ်တိုင်ကစာစာရေးတဲ့အချိန်ဆိုတော့ဒီစာရေးဆရာပေါ့စာတွေထုံးစံတိုင်းပေါ့လေ ism တွေအဲ့မှာဟိုတချို့ကကြည်ဟို modern စာရေးဆရာမလို့ပြောတယ်နောက်တစ်ခါ is specialist လို့ပြောတယ်ဆိုတဲ့အခါမှာကျမကသူ့စာတွေလိုက်ဖတ်ရင်းသားနဲ့ကြည်ဟာဒီတချို့ဟိုဝေဖန်ရေးဆရာတွေပုံသွင်းတယ်လို့မျိုးတကယ်အတဘဝအမှန်ဝါဒီဆိုတဲ့ဒီ agent specialist ဆိုတာထက်တကယ်လူဘဝတွေကိုတည်တည်ချာချာသိတဲ့စာရေးဆရာမအနေနဲ့ကျမသူ့ကိုမြင်ခဲ့ပါတယ်။ဒါကြောင့်ဟို GA ကကျမဘဝတစ်လျှောက်လုံးမှာတော်တော်ကိုလွှမ်းမိုးပြီးတော့အခုချိန်ထိအစွဲလန်းဆုံးစာရေးဆရာဖြစ်ပါတယ်။ပြီးတော့ဒီကျမမဟာဝိဇ္ဇာတန်းတက်တော့ရသစာပေတင်တဲ့အခါမှာဆရာကစောစောအောင်ပါစာရေးဆရာစောစောအောင်အဲ့ဒီ theory တွေကိုသင်ရင်းသားနဲ့မှဒီကြည်အေးရဲ့စာပေဆိုတာကိုဆရာစောစောအောင်နဲ့ဒီရဲ့တင်ကြားမှုနဲ့အတူတူကျွန်မလေ့လာခွင့်ရခဲ့တယ်။ခုနောက်ပိုင်းမှာအေးရဲ့အခန်းကဏ္ဍပို့ပြီးတောက်ပလာတယ်လို့ထင်ပါတယ်။ ဘာဖြစ်လို့လဲဆိုတော့အခုမြန်မာပြည်မှာရှိနေတဲ့စာပေဝါဒနာရှင်တွေကိုစာရေးဆရာတွေကိုယ်တိုင်ကရောကြည်အေးကိုတိတ်ကိုညှွန်းလာကြတယ်။ဘာဖြစ်လို့လဲဆိုတော့အရင်ခေတ်ကတော့ကျွန်တော်တို့တိတ်လည်းမပွင့်လင်းခဲ့တာကြီးပဲပါတာပေါ့နော်။အခုကျတော့ကပို့ပြီးတော့ပွင့်လင်းပြီးပို့စာဖတ်လာတဲ့လူတွေကကြည်အေးကိုပို့တွေ့လာကြတယ်။အဲ့ဒီခါမှာကြည်အေးကပို့ပြီးတော့တောက်ပြောင်လာတယ်